ရှိခိုင်ပြည်နယ်မြောက်ပိုင်းမှာလွန်ခဲ့တဲ့9နှစ်ကကြုံခဲ့ရတဲ့လူခွင့်ရေးချိုးဖောက်မှုတွေအတွက်တရားမျှတမှုရရှိရေးလုံခြုံမှုရရှိရေးဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေကြတဲ့ဝန်ကြီးတွေကတောင်းဆိုလိုက်ပါတယ်လူခွင့်ရေးချိုးဖောက်မှုတွေနဲ့အစပြုခဲ့တဲ့ဖြစ်ရပ်နဲ့ကြုံခဲ့ရတဲ့2012ခုနှစ်ကဖြစ်ရပ်တွေအတွက်အောက်မေ့ပွဲအခမ်းအနားတွေနဲ့ဆန္ဒပြပွဲတွေကျင်းပခဲ့ကြပြီးဒီနေ့မှာတော့မြန်မာအစိုးရနဲ့ဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေကုလသမဂ္ဂအဖွဲ့အစည်းတွေကိုရွှေကြားဒုက္ခသည်တွေကစူလာချက်တွေကိုပြဖို့ခဲ့ကြတာပါအပြည့်အစုံကတော့ဆက်သွယ်ပြင်းပြထားတဲ့မဆုမုံကပြောပြထားပါတယ
်။ရခိုင်ပြည်နယ်မှာ2012ခုနှစ်ဇွန်လတည်းစတင်ခဲ့တဲ့အဓိကရုံးလေးနဲ့2019ခုနှစ်မှာမြန်မာစစ်တပ်ရဲ့စစ်စင်ရေးတွေကြောင့်အင်ဂျီချင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြရတဲ့ဒိမ့်နဲ့ချီရိုဟင်ဂျာတွေတရားမျှတမှုရရှိရေးလုံခြုံမှုရှိရှိနေထိုင်နိုင်ရေးတောင်းဆိုနေကြတာပါ။မနေ့ကတော့ဒုက္ခသည်စခန်းတွေထဲမှာဆန္ဒပြပွဲတွေကျင်းပခဲ့ပြီးတော့ဒီကနေ့မှာတော့ဥပဒေနဲ့တပ်ဖြတ်မှုအပါအဝင်လူခွေချိုးဖောက်မှုတွေနောက်နောက်မပေါ်ပေါက်ရအောင်နဲ့မြန်မာခေရသူတွေအတွက်တရားမျှတမှုရရှိရေးဘေးကင်းလုံခြုံမှုရှိရှိနေရရေးပြည်ထောင်ရေးတွေအတွက်မြန်မာအစိုးရထိပ်တန်းကောင်းဆောင်တွေဖြစ်ကြတဲ့နိုင်ငံတော်ဤတာဝန်ခံပုဂ္ဂိုလ်တော်ဆန်းစုကြည်တမနာဦးဝင်းရဲ့ပါဝင်ကုလသမဂ္ဂပါဝင်တကယ်တကအတိုင်းဝိုင်းကိုအိတ်ခွေပေးစာပေးပို့ခဲ့ကြောင်းဘာလူခါလေးဒုက္ခသည်စခန်းတွေရူဟီတာဒုက္ခသည်ဦးဤဆလန်ကပြောပါတယ
်ဂျွန်တောင်းရဲ့ဘာဝရေးတောင်းဆောင်မြန်မာမစင်စေဦးအပါဝင်ရူဟီတာလူမျိုးအများပြတ်တဲ့ဆင်ရသည်နေသူပြီးတော့ဒီမှာဒုက္ခရဲ့စကားအသိတိမှာဝမ်းမပွဲအကန္နာပေါ့ဝမ်းမပွဲအကန္နာရှင်းပါတာရှိတယ်။နောက်ရခိုင်ပြည်နယ်တစ်ခုလုံးမှာရင်းရမှုရှင်ရာဘောမြောက်ရာတက်တဲ့ခံရသည်မျိုးရှင်းလင်းသူတွေကိုအရေးယူဆောင်ရဖို့အတွက်အောင်နောက်ဒီလိုမျိုးနောက်မပြီးစေအောင်အစိုးရအနေနဲ့သာသေးဆုံးဖြတ်တော်မူအပ်တယ်ကျွန်တော်ကတောင်းဆိုခြင်းဖြစ်ပါလေ
2012ခုနှစ်ကလေးကတိဆောင်လာရတဲ့ဒုက္ခတွေတွေရော2019အကြမ်းဖက်တိုက်ခိုက်မှုနောက်ပိုင်းနေပြည်တော်ရှင်းလင်းမှုတွေအတွင်းထွက်ပြေးလာရတဲ့ဒုက္ခတွေတွေပါစုပေါင်းပြီးရခိုင်မှာဖြစ်သွားတဲ့အကြမ်းဖက်ပြည်ပခါတွေအတွင်းလူခွေချိုးဖောက်ခံရမှုတွေကိုစုံစမ်းစစ်ဆေးပေးဖို့ကုလသမဂ္ဂနဲ့နိုင်ငံတကာကိုတောင်းဆိုကြတဲ့အကြောင်းဒင်္ဂလာဒေ့ရှ်နိုင်ငံကော့စ်ပဇာအလီကကုဒုဘလောက်ဒုက္ခတွေစခန်းတွေရိုဟီဂျာဒုက္ခတွေဥပမာကပြောပါတယ
်ဘာလို့ကလေးမာလေးလုတ်တယ်သင်္ခါလေးမာလေးလုတ်တယ်အပေါ်မှာရှိတဲ့ဟောလေလေတာစကင်မှလေးလုပ်တယ်ဥပဒေကစကင်မှစကင်တိုင်းမှလုပ်တယ်အဒီကဲဒီမှာကျွန်တော်တို့ဟောလေနှတော်စင်းလေးကိမဟောဂျုံလာထွန်ရနေမှာကျွန်တော်တို့ရေငုံကဒီအစ္စလာမ်ဘာသာရဲ့ကောင်းဆောင်ဖေယုတ်ဆောင်ကုန်းမှာတက်တဲ့တင်ရတဲ့ကိစ္စတွေနဲ့ကျွန်တော်တို့ဂျုံလာထွန်ရနေမှာစတင်ပြီးတော့ဖိုက်ဖွာခဲ့တဲ့ကိစ္စတွေနဲ့ဆက်လက်ပြီးတော့ကျွန်တော်တို့အခုတိကျုံတူလာရတဲ့ကိစ္စတွေကိုကျွန်တော်တို့နိုင်ငံတကာကိုဂျောလေကောင်းမှမဆူရတော့လေကျွန်တော်တို့ဓာတ်မြတ်ချမှုကိုရဖို့အတွက်ကျွန်တော်တို့အဲ့ဒီအော်ကောင်းစီမာလဲကျွန်တော်တို့ဟိုတက်ပူစာတဲမလေးကြီးကရရှိတယ်အဲ့ဒီဟာကိုကျွန်တော်တို့မြမဆူရဆရာနဲ့တခြားဟိုနိုင်ငံတကာပို့စစ်ကကျွန်တော်တို့အဲ့ဒါကိုတောင်းဆိုတော့တာပေါ့
အခုလက်ရှိမှာတော့ဘင်္ဂလားဒေ့ရှ်ကဒုက္ခသည်စခန်းတွေထဲမှာရာသီဥတုထံဆိုးဝါးစွာရင်ဆိုင်ပြရတယ်လို့စားတဲ့ရိခါတဲ့တောက်တုံးရီကလည်းအခက်အခဲဖြစ်နေကြတဲ့အတွက်သူတို့အတွက်လုံခြုံစိတ်ချစွာနေရရေးပြရရေးညီမအစိုးရဘက်ကအမြဲဆုံးအလေးထားဆောင်ရွက်ပေးဖို့ကိုလည်းဒုက္ခသည်တွေဘက်ကလူလာကြောင့်ဥပမာကပြောပါတယ
်ဒီမှာရှိတဲ့လူတွေကအခုကျွန်တော်တို့ဒီမှာလည်းမူလဝဆိုင်ရှင်နေလေးမကောင်းပါဘူးဒီမှာနေနေပူကြရင်တော့ရှင်းရှင်းနဲ့နေပူမိချားတယ်ဒီနေ့ဒီမှာကျွန်တော်တို့လုံးဝမနေကြဘူးကျွန်တော်တို့မူလနိုင်ငံဖိုက်တဲ့မြန်မာနိုင်ငံကိုတော့ပြင်ချင်တာအခုတော့ကစကင်မှာခက်ခဲမူရစီဖိုက်တာဆိုကျွန်တော်တို့မှာအမတ်ခံမှာခက်ခဲတဲ့နေရာဒီမှာမေပြုံမှုတွေလည်းများလာတယ်ဒီမှာလူတွေလည်းမူတိုင်းလည်းဒီနေ့လကိုမူရနေပြီမူတိုင်းလည်းချနေပြီနည်းနည်းဟောမူရလည်းထိုင်နေပြီဒီမှာကျွန်တော်တို့ကုတိုင်းဒီမှာဆက်သူတဲ့ဟာကိုကျွန်တော်တို့ပြောမယ်ဆိုလို့ဆိုရင်ကျွန်တော်တို့ဒီမှာကနာရီကမနေရှိမှုကျွန်တော်တို့ကုနိုင်ငံကိုပဲပြင်လို့ရှိနေပါတို့မြမအစူရကဆက်ပြီးတော့ဘာလို့မှလဲဆိုတော့ကျွန်တော်ဆောင်းမှန်ဆောင်းမြန်ပြီးတော့နေကြတာပေါ့
ရူဟီဂျာဆိုတဲ့အပြည်ကိုတရားဝင်အတိမတ်ပြုလက်ခံထားတဲ့မြမစစ်တပ်ရဲ့အစိုးရကတော့ဒုက္ခသည်တွေနဲ့နိုင်ငံတကာကဆွဆွဲနေသလောက်လူခွေချိုးဖောက်မှုတွေကျူးလွန်ခဲ့တာမရှိကြောင်းရေးဆိုထားပြီးတော့ကျူးလွန်သူတွေကိုအရေးယူခဲ့တာရှိကြောင်းကိုလည်းပြောဆိုထားပါတယ်ရှင်